Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOE American အသံရဲ့2022ခုနှစ်ဇူလိုင်19ရက်အာဇာနီနေ့အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOE မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင
်။အတင်းခသိခင်းချင်းကြပါစေ။လုံခြုံရေးဌာနနဲ့အစိုးရအမှုလိုက်ရှင်းနေချုပ်ယုံဌာနတစ်ခုကအကြီးအကဲညက်ကိုမနေ့ကရာထူးကဖျက်ရှားခဲ့ပြီးတဲ့နောက်ယူကရိန်းသမ္မတကဌာနတွင်းကတခြားတာဝန်ရှိသူ28ဦးကိုလည်းတာဝန်ကရပ်ဆိုင်ထားလိုက်ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်ဖွဲ့ကိုတုံ့ပြန်နိုင်မှုရုရှားသမ္မတပူတင်ဟာအီရန်နိုင်ငံကိုရောက်ရှိနေပါတယ်။တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာအမေရိကန်အောက်လွှတ်တော်အမတ်နန်စီပလိုစီယာထိုင်ဝမ်ကိုနောက်လာမှာသွားဖို့ရှိပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုမအီတန့်စင်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြချင်ပါပါ
။ကောင်းပါပြီရှင်။ဒီကနေ့ကြားရောက်တဲ့အာဇာနီနေ့အထိမ်းအမှတ်အခမ်းအနားကိုစစ်ကောင်စီကကျင်းပခဲ့တယ်လို့နိုင်ငံတော်ဝန်မှလည်းစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်
။ဒါကဖြစ်တယ်ဗျအခုမနက်ခင်းပိုင်းဒိတ်တွေနဲ့ဖြစ်သွားပြီညနေခင်းထွက်ဖို့ဒိတ်တွေလည်းရှိကြတယ်ဗျ။ကျွန်တော်တို့အာဇာနီ95နှစ်ပြည့်ချိန်ရတုပေါ့နော်အဲ့ဒီဒီလက်ရှိအာဇာနီကိုရမှာပဲနဲ့
ဒါကတော့စလင်းကြီးမြို့နယ်မှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲမှာပါဝင်ခဲ့သူတဦးက VOE ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်14ဦးကိုအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကဖမ်းဆီးခဲ့တာ။ကချင်ပြည်နယ်မှာတော့စစ်ကောင်စီကလေတောင်းသုံးတိုက်ခိုက်တဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနောက်ပိုင်းမှာလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဆိုရှယ်မီဒီယာပေါ်လူကြည့်များတဲ့သတင်းတိုတွေအမေရိကန်နိုင်ငံရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်းနဲ့မအီတန်စင်တို့ကပြောပြမှာပါရှင
်ဌာနတစ်ခုကအကြီးအကဲညက်ကိုမနေ့ကရာထူးကဖယ်ရှားခဲ့ပြီးတဲ့နောက်ယူကရိန်းသမ္မတကတာဝန်ရှိသူ28ဦးကိုလည်းတာဝန်ကရပ်ဆိုင်းထားလိုက်ပါတယ်ယူကရိန်းထောက်လှမ်းရေးဌာနကလူတွေကိုစစ်စစ်နေတယ်လို့သမ္မတဗိုလိုဒီမာဇယ်လန်စကီကသူ့ရဲ့ညစဉ်မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်အလုတ်ရလကကျင်းနှက်ဖွယ်မရှိတာကြောင့်ခုလိုစစ်စစ်နေတာဖြစ်တယ်လို့သူကဆိုပါတယ်။ရာထူးကထုတ်ဖို့ဆက်လက်စဉ်းစားနေတယ်လို့လည်းသူကပြောခဲ့ပါတယ်။လုံခြုံရေးဌာနအကြီးအကဲ Ivan Bakanov နဲ့အစိုးရအမှုလိုက်ရှင်းနေချုပ် Arina Venediktova တို့ကိုမနေ့ကတာဝန်ကဖယ်ရှားခဲ့တာပါ။အဲဒီဌာနနှစ်ခုမှာရုရှားနဲ့ပူးပေါင်းသူတွေတစ်ဆော့ပေါက်တွေရှိနေတယ်လို့လည်းသမ္မတဇယ်လန်စကီကဆိုပါတယ်။ခုလိုလုပ်တာဟာစစ်တပ်နဲ့ထောက်လှမ်းရေးကိုပုံမှုခိုင်မအောင်ထိန်းချုပ်နိုင်ဖို့သမ္မတဇယ်လန်စကီကဆောင်ရွက်တာဖြစ်တယ်လို့သုံးသပ်သူတွေကထင်မြင်ကြပါတယ်။အမေရိကန်နိုင်ငံကတော့ယူကရိန်းနဲ့ဆက်ဆံရမှာလူပုဂ္ဂိုလ်တွေပေါ်အခြေခံတာမဟုတ်ဘဲအဖွဲ့အစည်းတွေနဲ့ကျင့်သုံးတွေပေါ်အခြေခံဆက်ဆံတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကဝါရှင်တန်မှာသတင်းတောက်တွေကိုပြောပါတယ်။ရုရှားရဲ့စစ်ရာဇဝတ်မှုတွေအတွက်အမေရိကန်ကယူကရိန်းနဲ့ဆက်လက်လှုပ်ဆောင်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်။တာဝန်ကဖယ်ရှားခံလိုက်ရတဲ့အစိုးရအမှုလိုက်ရှင်းနေချုပ် Arina Venediktova ဟာရုရှားရဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့သူတယောက်လည်းဖြစ်ပါတယ
်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အီရန်ခီးစင်ဒီနေ့စတင်ပါပြီ။ဒေတာတွင်းအီရန်ရဲ့အဓိကပြိုင်ပွဲတွေဖြစ်ကြတဲ့အစ္စရေးနဲ့ဆော်ဒီအာရေဗျနိုင်ငံတွေစီကိုပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်သွားပြီးတဲ့နောက်ပိုင်းရုရှားသမ္မတပူတင်အီရန်နိုင်ငံကိုတွားရောက်တာလည်းဖြစ်ပါတယ်။ယူကရိန်းမှာစစ်တိုက်နေတဲ့ရုရှားအပေါ်အမေရိကန်နဲ့ဥရောပနိုင်ငံတွေကဖိအားပေးနေတဲ့အချိန်အီရန်နဲ့ဆက်ဆံရေးခိုင်မာစေဖို့ယူရပြီးတော့တွားရောက်တဲ့ပူတင်ရဲ့ခီးစင်လည်းဖြစ်ပါတယ်။ဒါဟာယူကရိန်းစစ်ပွဲစတင်ပြီးတဲ့နောက်ပိုင်းသမ္မတပူတင်ရဲ့ဒုတိယမြောက်ပြည်ပခီးစင်ဖြစ်ပါတယ်။ဒီခီးစင်တွင်မှာအီရန်သမ္မတအီဘရာဟမ်ရိုင်စီနဲ့တူရကီသမ္မတရီဆက်တေရဲ့အာရဝန်တို့နဲ့တွေ့ဆုံပြီးတော့စီးရီးယားပြည်ပခအကဘာစားနယ်ရေခါပြဿနာကိုဖြေလျှော့ပေးဖို့ယူကရိန်းကောက်နှံတွေပြန်လည်တင်ပို့ဖို့ကုလသမဂ္ဂထောက်ခံထားတဲ့အဆိုပြုချက်အပါအဝင်တခြားဒေသတွင်အရေးပါတဲ့ကိစ္စရပ်တွေကိုဆွေးနွေးတော့ဖို့စီစဉ်ထားပါလိမ့်။အနောက်နိုင်ငံတွေကရုရှားပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ထားချိန်မှာသူ့လိုပဲအမေရိကန်ရဲ့ပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေချခံထားရတဲ့အီရန်နိုင်ငံနဲ့စီးရီးကုန်သွယ်ရေးလက်တွဲဘက်ဖြစ်လာဖို့စ ဆက်ဆက်ရေးခိုင်မာစီဖို့ရုရှားသမ္မတပူတင်ကလိုလားနေရလဲဖြစ်ပါတယ်။အီရန်ရဲ့အဝေးထိန်ဒရုန်းလက်နက်တွေကယူကရိန်းမှာတုံးနိုင်မလားဆိုတာကိုသုံးသပ်ဖို့ရုရှားအာဏာပိုင်တွေကအီရန်အလဲပိုင်းကလေကြောင်းဌာနတွေကိုနှစ်ချိန်ထက်မနည်းတွားရောက်ခဲ့တဲ့အကြောင်းအမေရိကန်အင်ပီတော်ကစစ်ဆေးပြောဆိုခဲ့မှုပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံဟာယူကရိန်းတပ်တွေကိုရုရှားတိုက်ရာမှာတုံးတဲ့ဒရုန်းယာဉ်တွေရောင်းချခဲ့တယ်ဆိုတဲ့သတင်းထွက်နေရပါ။ငွေကြေးဖောင်းပွားမှုနဲ့နိုင်ငံငွေကြေးတန်ဖိုးကျလာတဲ့အချိန်တူရကီကရုရှားဈေးကွက်ကိုပဲအားထားနေရတာပါယူကရိန်းရုရှားပြည်ပခငြင်းငြမ်းစွာဖြည့်ရှင်းနိုင်ရင်ဂျာဝင်ဖြည့်ရှင်းပေးဖို့ကြိုးစားနေတဲ့တူရကီသမ္မတအာဒဝန်နဲ့ပူတင်တွေ့ဆုံမှာဖြစ်သလိုပင်လယ်နက်ကိုဖြတ်ပြီးတော့ယူကရိန်းကောက်နံတွေတင်ပို့ဖို့တိတ်ဆို့ထားတာတွေလည်းဖယ်ရှားပေးဖို့ညှိနှိုင်းသွားတာတွေလည်းလှုပ်သွားမှာဖြစ်ပါလိမ့်ရှင
်တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာအမေရိကန်အောက်လွှတ်တော်အမတ်နန်စီပလိုစီဟာထိုင်ဝမ်ကိုနောက်လာမှာသွားမယ်လို့ Financial Times သတင်းစာကြီးကအင်္ဂါနေ့ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနီးစပ်သူ6ဦးကိုကိုးကားပြီးသတင်းစာကပြောတာပါအောက်လွှတ်တော်ဥက္ကဋ္ဌပလိုစီနဲ့ကိုယ်စားလှယ်အဖွဲ့ဟာအင်ဒိုနီးရှား၊ဂျပန်၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကိုလည်းသွားရောက်မှာဖြစ်ပြီးဟိုင်ဝမ်မှာရှိတဲ့ American စစ်တပ်ရဲ့ Indo-Pacific ဌာနချုပ်ကိုလည်းဝယ်ရောက်လိမ့်မယ်လို့သတင်းစာကဆိုပါတယ်အောက်လွှတ်တော်ဥက္ကဋ္ဌဟာထိုင်ဝမ်ကိုအပီလာတုန်းကသွားဖို့စီစဉ်ခဲ့ပေမဲ့ COVID-19 ပိုးတွေးခဲ့တာကြောင့်ခီးစဉ်ကိုရွှေ့ခဲ့ရတာပါဒီခီးစရာတရုတ်နဲ့အမေရိကန်ရဲ့ဆက်ဆံရေးပေါ်ကြီးကြီးမားမားတက်ရောက်မှုရှိလိမ့်မယ်လို့တရုတ်ကအဲ့ဒီလုံကပြောခဲ့ပါတယ်။တရုတ်ကထိုင်ဝမ်ဟာသူ့ရဲ့နယ်မြေအစိတ်ပိုင်းတစ်ခုဖြစ်သဘောထားတာပါ။အောက်လွှတ်တော်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခီးစဉ်နဲ့ပတ်သက်ပြီးအိမ်ပြည်တော်မှာသဘောထားနေရကွန်းနေတယ်လို့လည်းသတင်းစာကဆိုပါတယ်။အမေရိကန်ဒေါ်လာ18တန်တန်မိုးရှိတဲ့ထိုင်ဝမ်ကိုပြိမဲ့စီးရဲဆိုင်ရာနည်းပညာအကူအညီကိုပယ်ဖျက်လိုက်ဖို့တရုတ်ကအမေရိကန်ကိုတနင်္လာနေ့ကတောင်းဆိုလိုက်ပြီးတဲ့နောက်နန်စီပလိုစီရဲ့အော်ဂိုလာခီးစဉ်တင်ကထွက်လာခဲ့တာဖြစ်ပါတယ
်။အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကိုရောက်နေတဲ့ယူကရိန်းသမ္မတကတော်အိုလန်နာဆလန်စကာကဒီနေ့အမေရိကန်သမ္မတကတော်ဂျိုဘိုင်ဒန်နဲ့တွေ့ဆုံမှာပါ။ယူကရိန်းကိုရုရှားကျူးကျော်စစ်ဆခဲ့ပြီးတော့9လအကြာမှာယူကရိန်းသမ္မတကတော်ကအမေရိကန်ကိုရောက်လာတာပါ။မနေ့တုန်းကတော့ယူကရိန်းသမ္မတကတော်ဆလန်စကာကအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတကတော်ဆလန်စကာအမေရိကန်ကိုရောက်လာတာဟာယူကရိန်းအပေါ်အမေရိကန်ရဲ့ဂတိကဝတ်တွေကိုအလေးပေးဖော်ပြဖို့အခွင့်အရေးတစ်ခုဖြစ်တဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Netbrice ကပြောပါတယ်။ရုရှားရဲ့ရက်စက်တဲ့ကျူးကျော်တိုက်ခိုက်မှုတွေကိုကြက်ကြက်ခံပြီးတော့ရင်ဆိုင်နေကြတဲ့ယူကရိန်းရဲ့သားပြည်သူတွေကိုကူညီပံ့ပိုးနေတဲ့သမ္မတကတော်ဆလန်စကာရဲ့လှုပ်ဆောင်ချက်တွေကိုဝန်ကြီးဘလင်ကင်အနေနဲ့ချီးကျူးခုန်ပြုတဲ့အကြောင်းပြောခွင့်ရ Netbrice ကပြောပါတယ်။ယူကရိန်းနိုင်ငံကီးဗ်မြို့တော်မှာရှိတဲ့အမေရိကန်တရုံကနေလေသမ္မတကတော်ဆလန်စကာရဲ့လှုပ်ဆောင်ချက်တွေကိုဆက်ပြီးတော့ပံ့ပိုးကူညီသွားမယ့်အကြောင်းပြောပါတယ်။ယူကရိန်းသမ္မတကတော်ကမနေ့ပြန်ပုံတူးနေ့မှာကွန်ဂရက်စ်လွှတ်တော်အစည်းအဝေးခန်းမမှာမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းလိုမီတာ32 kHz 9383ညနဲ့9383ညဖိုင်းလိုမီတာ51 kHz 9885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါရရှင
်။အင်္ဂါနေ့ညသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။85နှစ်မြောက်အာဇာနီနေ့ခါနာကိုဒီကနေ့ရန်ကုန်မြို့အာဇာနီဘိတ်မှာကျင်းပခဲ့ပြီးအာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တို့တယောက်ခဲ့ပေမဲ့အထိမ့်သိမ့်ခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့အခမ်းအနားမှာပါဝင်တယောက်တာမတွေ့ရပါဘူးစစ်ကောင်စီဒုတိယအကြီးအကဲဒုတိယဖိုလ်ချုပ်မူကြီးစိုးဝင်းပါဝင်စစ်ကောင်စီအဖွဲ့ဝင်တို့တော့အခမ်းအနားတယောက်ပြီးလွမ်းသူပန်းငွေချအလေးပြုခဲ့ကြပါတယ်ဒါဟာမြန်မာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်ကျင်းပတဲ့အာဇာနီနေ့အခမ်းအနားလည်းဖြစ်ပါတယ်လူမျိုးကြီးဝါဒတိုက်ဖြစ်ကြအာဇာနီယာကိုဦးမကဆိုတဲ့စာရန်ကိုင်ဆောင်ထားတဲ့လူငယ်ကျောင်းသားတချို့ကလည်းဒီကနေ့ရန်ကုန်မြို့မှာလက်ထပ်ဆန္ဒပြခဲ့ကြပါတယ်။တခြားတိုင်းသားနယ်မြေတွေမှာအာဇာနီကောင်းဆောင်တွေရှိကြတယ်ဆိုတဲ့သတင်းအချက်လက်ပေးကျင်တာကြောင့်ဒီဆောင်ပုဒ်ကိုကိုက်ဆွဲပြီးဆန္ဒပြလာလို့ရန်ကုန်ခရိုင်ကျောင်းသားများတမကအဖွဲ့ဝင်တို့က VOA ကိုပြောပါတယ်။အာဇာနီနေ့မှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ထားပြီးစစ်တပ်စေတာတွေရှိတယ်လို့လည်းမျက်မြင်သက်သေတွေကဆိုပါတယ်။
မင်းကပြောင်းဆွေအရီဇိုနာပြည်နယ်ဖီနစ်စ်မြို့အပါအဝင်မြို့တော်တော်များများမှအပူချိန်ပြင်းထန်မှုနဲ့ကြုံလေရပါတယ်။ဖီနစ်စ်မြို့ရဲ့နေ့အပူချိန်ဟာ43ဒီဂရီစင်တီဂရိတ်ထိမြင့်တက်နေပြီးတော့ဒါဟာ1990တုန်းကစံချိန်တင်50ဒီဂရီစင်တီဂရိတ်ကြုံခဲ့ရတဲ့နေ့ဆက်လာတာပါ။အင်ဂျေယာမဲ့အယောက်5000လောက်ရှိတဲ့ဖီနစ်စ်မြို့မှာခိုလုံနိုင်မှုစာကြည့်လိုက်တဲ့ခိုလုံရေးစင်တာတွေမှာလေအေးပေးဆက်တွေတက်ထားပြီးတော့ရေတံဘူးတွေနဲ့အခမဲ့ဝေပေးနေပါလိမ့်။ဖီနစ်စ်မြို့မှာလွန်ခဲ့တဲ့နှစ်နှစ်အတွင်းအပူချိန်ပြင်းထန်မှုနဲ့ဆက်ဆက်ပြီးတော့မြို့ရင်းနဲ့အနီးတစ်ဝိုက်မှာ သေဆုံးသူအယောက်300ရှိခဲ့ပါတယ်။ Phoenix မြို့အပြင် California ပြည်နယ် Los Angeles မြို့ Florida ပြည်နယ် Miami မြို့ Greek နိုင်ငံ Athens မြို့ Sierra Leone နိုင်ငံ Freetown မြို့တွေမှာအပူချိန်ပြင်းထန်မှုတုံ့ပြန်ရေးစီပင်တရားရေးဝန်ထမ်းတွေလည်းချထားရပါတယ်။ဥရောပတဝမ်းမှာတော့အပူချိန်ပြင်းထန်နေပြီးတော့ပြည်ထောင်နိုင်ငံမှာအပူချိန်ပြင်းထန်အောင်မဲ့အကြောင်းသတိပေးချက်တောင်မှဒီနေ့မှာထုတ်ပြန်ကြေညာထားပါတယ်။စပိန်နဲ့ပေါ်တူဂီနိုင်ငံတွေမှာပြီးခဲ့တဲ့သတင်းပတ်အတွင်း59ဒီဂရီစင်တီဂရိတ်ထိအပူချိန်မြင့်တက်ခဲ့ပြီးတော့တောမီးတွေထားလောင်တဲ့အထိလည်းဖြစ်ခဲ့ရပါတယ်
။အမေရိကန်နိုင်ငံရဲ့တချို့နေရာတွေမှာဓာတ်ဆီဆေးကလမ်းမဲ့အပတ်တွေမှာတကလန်$4အောက်ကိုဆင်းသွားဖို့ပြောလင့်ပါတယ်လို့အင်ပီရိုစီဝါရဲ့ချန်ပိန်ဂျယ်ရက်ဘန်စတိန်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။သမိုင်းမှာပထမဆုံးအကြိမ်ဖြစ်တကားလန်း $5ကျော်သွားခဲ့ပြီးတဲ့နောက်လာမယ့်ရက်သတ္တပတ်တွေမှာဆက်လက်ကျလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဈေးနှုန်းကြီးပြင်းလာတာကြောင့်ကမ္ဘာဝယ်လိုအားကကျဆင်းနေပြီးအမေရိကန်ဒေါ်လာခိုင်မာလာတာကြောင့်တခြားနေရာတွေမှာတော့ဓာတ်ဆီဈေးကပိုကြီးလာခဲ့ပါတယ်။စွန့်ရင်ဆိုင်ရာသတင်းအချက်အလက်ဌာနရဲ့အလို့ရအမေရိကန်ရဲ့ဓာတ်ဆီလေယာဉ်စီနဲ့ဒီဇယ်စီဝယ်လိုအားက2019နဲ့နှိုင်းယှဉ်လိုက်ရင်ဆယ်ကိုင်လုံးကျဆင်းသွားခဲ့တာပါ။ပြည်နယ်46ခုနဲ့မြို့တော်ဒီစီမှာဈေးကျလာတာကိုတွေ့နေရပါတယ
်။ဒီနိုင်ငံရှန်ဟိုင်းနဲ့မြို့ကြီးတော်များမှာဒေသခံတွေကြားကိုဗစ် -19 ကရောဂါဆင့်ပွားကူးစက်မှုတွေတိုးလာတဲ့အတွက်တန်းနဲ့ချီတဲ့ပြည်သူတွေကိုရောဂါရှိမရှိစစ်ဆေးတာဒါမှမဟုတ်လည်းအပြစ်မထွက်ရပိတ်ပင်တာတွေအသစ်ထပ်တိုးပြီးတော့လှုံ့ဆော်နေပါလိမ့်။ဒေဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရပြီးခဲ့တဲ့ရက်သတ္တပတ်အတွင်းမှာတရုတ်နိုင်ငံမှာနေဆင်ကိုဗစ်ကူးစက်ခံရသူအယောက်390ထိရှိပါလိမ့်။ယောဂထင်းချုပ်ရေးမှာကိုဗစ်လုံးဝမရှိစေရ Zero COVID မူဝါဒကိုအပြင်းထန်ကျင့်သုံးကြတာကြောင့်အာရှဒေသတခြားနေရာတွေနဲ့နှိုင်းယှဉ်တရုတ်နိုင်ငံမှာကူးစက်မှုနှုန်းကတိတိတတ်တာယိုနေနေတာဖြစ်ပါတယ်။ယောဂကူးစက်မှုပြန့်ပွားမဲ့အရေးအယောင်ရှိလာတာနဲ့စီးပွားရေးအရထိခိုက်မှုတွေဘလို့ပဲကြုံကြုံလူတွေကိုအပြင်းမထွက်ရလားနဲ့ချီတင်းတင်းကြပ်ကြပ်ကန့်တတ်ခဲ့တာပါ။တရုတ်နိုင်ငံရဲ့စီးပွားရေးဟာအပြင်းမထွက်ရကန့်တတ်ချက်တွေကြောင့်စက်မှုထုတ်ကုန်နဲ့ဝယ်လိုအားတွေကျဆင်းပြီးတော့ဒုတိယသုံးလဘက်အတွင်းမှာစီးပွားရေးတိုးတက်မှုအကြီးအကျယ်ရောကျသွားခဲ့ပါတယ်။
Direct from Washington, the voice of America, VOA. ဥတီမောင်တန်းနဲ့မဲအီတန်စင်ပါရှင်အင်္ဂါညချမ်း VOA မြန်မာပိုင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်14ဦးကိုAAကဖမ်းဆီးခဲ့တဲ့အခြေအနေကိုပြောပြဖို့ရှိပါတယ်။အခုတော့အာဇာနီနေ့အခမ်းအနားနဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ကျင်းပခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ဒီကနေ့ကြောက်တဲ့ဇူလိုင်လ19ရက်အာဇာနီနေ့မှာစစ်ကောင်စီကနိုင်ငံတော်အခမ်းအနားကြီးမှုကျင်းပခဲ့တယ်လို့မြန်မာနိုင်ငံနေရာတော်တော်များများမှလည်းတက်ကြွလှုပ်ရှားသူတွေကအာဇာနီခေါင်းဆောင်တွေနဲ့နှွေဦးတော်လှန်ရေးမှာကြာဆုံးခဲ့သူတွေအတွက်အလေးပြုတဲ့အစီအစဉ်တွေလုပ်ခဲ့ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မာကပြောပြမှာပါရှင်။
ဒီနေ့ကြောက်ရွံ့တဲ့85နှစ်ပြည့်အာဇာနီနေ့အထိမ်းအမှတ်နိုင်ငံတော်အခမ်းအနားကိုတော့ရန်ကုန်အာဇာနီဗိမာန်မှာစစ်ကောင်စီကကြီးမှုကျင်းပခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်တာမတွေ့ရပါဘူး။ဒါ့အပြင်ထိမ့်သိမ်းခံနေရတဲ့ဒေါ်ဆန်းစုကြီးတက်ရောက်တာလည်းမရှိပါဘူး။ဗိုလ်ချုပ်အောင်ဆန်းနဲ့ဥပဝင်မိသားစုတွေကိုစားအခမ်းအနားကျင်းပရေးကော်မတီဝင်တွေကလွမ်းသူပန်းဝေချခဲ့တယ်လို့သိရပါဗျ။ဗိုလ်ချုပ်အောင်ဆန်းရဲ့တားကြီးဖြစ်သူဥအောင်ဆန်းဦးကိုစားပြုတဲ့ပန်းခွေချခဲ့တာပါ။ရန်ကုန်မြို့မှာတော့လူမျိုးကြီးဝါဒတိုက်ဖြတ်ကြအာဇာနီဟာကိုဦးမကဆိုတဲ့စာတန်းကန်ဆောင်ပြီးကျောင်းသားများတပ်မကပူးပေါင်းအဖွဲ့တွေနဲ့စစ်အာဏာရှင်စနစ်စန့်စီရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာလျှက်တပြက်ဆန္ဒပြခဲ့ကြပါဗျ။ရန်ကုန်အပြည့်တခြားနယ်မြေတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့တိုင်းရင်းသားဒေသတွေမှာလည်းအာဇာနီနေ့အခမ်းအနားတွေကျင်းပကြပါဗျ။အာဇာနီခေါင်းဆောင်ကြီးတွေကိုမမေ့သလိုတိုင်းရင်းသားလူမျိုးအသီးသီးရဲ့အာဇာနီခေါင်းဆောင်တွေကိုပါအတိမတ်ပြုခြင်းလို့အခုလိုဆောင်ပုံနဲ့ဆန္ဒပြမှုတွေအခမ်းအနားတွေလုပ်ခဲ့ကြတာလို့ရန်ကုန်ခရိုင်ကျောင်းသားများတမကအဖွဲ့ချုပ်ဥက္ကဋ္ဌကိုမြတ်မင်းခန့်က VOE ကိုပြောပါတယ်
ဒီကတော့ဒီလူမျိုးကြီးဝါဒနဲ့ဒီအာဇာနီကိုယ်ဦးနဲ့ဆိုတဲ့ကိစ္စကတချို့ပြည်သူတွေကဘယ်လိုမကြိုက်ကြရရှိပါဘူး။ဒါပေမဲ့အဓိကတော့ကျွန်တော်တို့ဒီမှာပေးခြင်းတဲ့ message ကတော့လူမျိုးကြီးဝါဒဖျက်ချပေးတာအာဇာနီကိုယ်မကဆဲဟာအဓိကတော့ကျွန်တော်တို့ဒီနိုင်ငံမှာအာဇာနီလို့ပြောလိုက်လို့ရှိရင်ကျွန်တော်တို့ကြောင့်ဆန်ပါဘောနော်။ဘူကြောင့်ဆန်တယောက်ကိုထဲကိုပဲမြင်ကြတယ်။ဒါပေမဲ့တကယ်လက်တွေ့မှာဒီအာဇာနီကိုယ်ဦးထဲမှာလည်းတခြားတိုင်းရင်းသားတွေလည်းပါခဲ့တယ်။ဘာသာခြားတွေလည်းပါခဲ့တယ်နော်။အခုဒီကာလမှာဆိုလို့ရှိရင်လည်းဒီအာဇာနီလို့ပြောလာလို့ရှိရင်ကျွန်တော်တို့ကလူမျိုးစုတခုပြောတာမျိုးမဟုတ်ဘဲနဲ့မြူတော်လိုင်းကာလမှာဆိုရင်တိုင်းသားတွေလည်းအများကြီးပေါ့နော်။ဒီလိုအာဇာနီနဲ့ပတ်သက်လာတဲ့တိုင်းသားတွေလည်းအများကြီးထပ်ပြကြတော့ပေါ်ပေါက်လာခဲ့တယ်ဆိုတဲ့ဟာပေါ့နော်။အဲဒါလေးကိုပဲအဓိက message ပေးချင်တာပါလား။
ရန်ကုန်မြို့လမ်းဆောင်လမ်းကွာနေရာတော်တော်များများမှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ပိတ်ဆို့ထားပြီးစစ်ဆေးမှုတချို့ရှိနေပေမဲ့တက်ကြွလှုပ်ရှားသူတွေဘက်ကရှားသလိုလျက်တပြတ်ဆန္ဒပြခဲ့ကြတာပါ။မန္တလေးမြို့မှာလည်းမြို့ရင်းအသွားလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးတာတွေရှိနေတယ်လို့ဒေသခံတို့ကပြောပါတယ်။ ဒေသခံကာဝေးအဖွဲ့တွေနဲ့စစ်ကောင်စီအကြတိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းအတွင်မြို့နယ်တွေမှာလည်းခြိတက်ဆန္ဒပြမှုတချို့ရှိပါတယ်။အာဇာနည်ခေါင်းဆောင်ကြီးတွေနဲ့အတူဆရာနာသိမ်းမှုစန့်ကျင်ရေးတိုက်ပွဲဝင်ခဲ့ကြပြီးကြာဆုံးသွားတဲ့ရဲဘော်တွေအတွက်ကိုပါခြိတက်ဆန္ဒပြအလေးပြုခဲ့ကြတာလို့စစ်လင်းကြီးမြို့နယ်ဆရာနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်သူတူကဖီအ
ချင်းဆက်ဆက်တမိုင်းဆက်ဆက်အာဇာနီတွေကိုကျွန်တော်တို့ဂုဏ်ပြုရအပြင်အာဇာနီမျိုးတည်ယူမရှိဆိုရဲကြိုးကြော်တမ်းတွေပန်နာတွေပြီးရင်အာဇာနီတို့ရိုးဖြင့်ဖက်ဒရယ်အလန်တော်လွတ်ပြီးသားဆိုရဲဒီစာသားတွေခြံဆွဲပြီးခြိတတ်ကြတယ်ပေါ့နော်ပြီးရင်တော့ကျွန်တော်တို့ဒီလောတုပန်ငွေတွေပြီးရင်တော့ဝေမျက်နှင်းစီတွေနဲ့ဒီအာဇာနီတို့ကျွန်တော်တို့ဂုဏ်ပြုရအခြေအနေတွေဆောင်ရွက်ကြတယ်ဗျပြီးရင်တော့ဒီ7:39မိနစ်မှာကွန်ဒီတာရောက်တဲ့နေရာကနေအလေးပြုတာအစားရှိတာတွေကတော့ကျွန်တော်တို့ဆောင်ရွက်ကြတယ်ခေါ့ဟုတ
်အာဇာနီခေါင်းဆောင်တွေနိုင်ငံအတွက်အသက်ပေးခဲ့ရတဲ့ဤသူနိုင်ငံအတွက်နောက်ထပ်အသက်ပေးလှူရယူမှုတွေမရှိတော့တဲ့ကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်လာဖို့မျှော်လင့်ပြီးအာဇာနီနဲ့ကျင်းပခဲ့တယ်လို့တပိတ်ခေါင်းဆောင်တို့ကပြောပါတယ
်25နှစ်ပြည့်အာဇာနီနေ့ပေါ့နော်ကျော်ရတာတော့ကျွန်တော်လက်ရှိအာဇာနီနေ့ကကျွန်တော်အာဏာသိမ်းခံရတဲ့ချင်းနေအာဏာတည်းအာဏာသိမ်းမှုတွေကာလချင်းနေကျုံ့ချိုက်နေတဲ့ကာလဖြစ်တယ်လို့ပဲလက်ရှိတော်လိုင်းမှာလည်းဒီကျွန်တော်အာဇာနီထက်ပြီးတော့ညစွာဟိုရှိနေရတော့เนาะရှိနေကမှဟိုဒီကတော့ကျွန်တော်တို့ကနောင်နာကမှအခုကဲ့သို့သောအာဇာနီပြီးညောင်ညာစွာမရှိတော့ဘဲနဲ့တကယ်ကိုကျွန်တော်တို့မျိုးကြီးရဲ့အရွယ်ပြည်အောင်စုရရှိဖို့ပေါ့နော်ဒါတွေအတွက်ကျွန်တော်တို့လူလူဒီအလုံးမဲ့ပူပေါင်းပေါင်းစီခြင်းနေပေါ့လေအဲဒီစီခြင်းနေပြီးတော့ဒီစာသုံးသွားခဲ့ကြတဲ့အာဇာနီပြည်ကောင်းတွေအားလုံးပေါ့နော်ကျွန်တော်တို့ဟိုအာဇာနီပြည်ကောင်းတွေရဲ့မျိုးကြီးရဲ့လူရဲ့စိတ်သက်ဆွဲတိုင်းကိုဆက်လက်တိုက်ပွဲဝင်ကြဖို့ရဲ့ပြန်တော့အာဂါနီပြေကောင်းနေတော့တမလောင်းကနေပြီးတော့ကောင်းမွန်တဲ့နိုင်ငံတကြီးကိုဒီဟိုကြည့်နိုင်ဖို့ပေါ့နော်အဲအဲ့လိုမျိုးပေါ့ကျွန်တော်တို့နေတော့ပြည်သူအားလုံးပြောချင်ပါတယ်လက်ရှိပကတိတော်လိုင်းကြီးမှာလည်းနေ့စဉ်ရက်စက်ဆိုသလိုပဲဒီတာတတိတာမှုတတိတာပြည့်စက်နေရတဲ့အာဂါနီရှိနေပြီးတော့ဒီဥစ္စာတွေကျွန်တော်အများဆုံးမရှိတော့ပဲတကယ်ကိုလုံမြော်ရတဲ့အတိုင်းတစ်ခုဖြစ်ချင်ပါတော့ပေါ့
စကိုင်းတိုင်းကလေးမျိုးမှလည်းအကြဆုံးအာဇာနီတွေကိုအလေးပြုတာနဲ့အတူဆရာနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲလုပ်ခဲ့ကြပါတယ်။ကလေးမျိုးဟာဆရာနာသိမ်းစကလေးကဆရာနာသိမ်းမှုစန့်ကျင်ရေးအတွက်အပြစ်အခက်အဖမ်းဆီးတွေကြားမှာရက်ပေါင်း928ရက်တိုင်ပြည့်ရမရှိချီတက်ဆန္ဒပြခဲ့တာပါ။လုံခြုံရေးတင်းကျပ်နေတဲ့အခြေအနေကြားတွေကရသလိုလျှက်တပြက်ဆန္ဒပြခဲ့ကြတာလို့ကလေးမျိုးပင်မတပိတ်ကအမျိုးသမီးတပိတ်ခေါင်းဆောင်တို့က VOA ကိုပြောပါတယ်။
ကျမတို့ဒီနေ့ဟိုမြို့ပေါ်ကြီးမှာတော့ထွက်ဖို့လုံးဝအဆင်မပြေဘူးပေါ့နော်ဒီမြို့ပေါ်မှာအကုန်လုံးနေရာနဲ့မှာဟိုဆက်ကဆက်ကရှိထားတယ်ဆိုတော့ကျမတို့မြို့ပေါ်မှာမရှိဘူးမြို့အပြင်ဘက်လောက်မှာကျမတို့ဟိုလွမ်းတူပန်းခွေနှစ်ခွေရဲ့ဟိုဖျောင်းနိုင်ထွန်းနဲ့ဟိုဇူလိုင်စပိုးမှာကြာသွားတဲ့ရဲအာခေါင်းဆောင်နေနဲ့အခုမြို့တော်လိုက်ကြီးမှာကြာသွားတဲ့ဟိုသူရဲကောင်းတွေအတွက်ကိုကျမတို့အလေးပြုတယ်ဖျောင်းနိုင်ထွန်းပြီးနေ့စီပန်းနဲ့ဟိုလွမ်းတူပန်းခွေနှစ်ခွေနဲ့အဲ့လောက်ပဲလုပ်နိုင်ခဲ့ပါလေဗျအလုံးစုံရေးချင်းတွေတော်တော်ကိုတင်းကျပ်တယ်ဗျကျွန်တော်တို့ဘလို့မှမျိုးပေါ်ကိုလုံးဝလှုပ်ရှားလို့မရတဲ့အနေအထားဖြစ်နေတယ်။နေရာအနှံ့မှာသူတို့လေအကုန်လုံးဟိုစနေတယ်ပေါ့မနစ်ကလေးအစားဆိုကျွန်တော်တို့တွေခုမျိုးပေါ်ကိုတွားဖို့ကျွန်တော်တို့ဟိုတော်လန်တဲ့ကနေပေါ့နော်ခက်တွားခဲ့ရတယ်ပေါ့နော
်။ဒဝယ်ပြည်သူကာကွယ်ရေးအဖွဲ့တွေကလည်းအာဇာနီတိုင်းတမိုင်းမသေးဆိုပြီးတော်လန်ရေးကာလမှာကြာဆုံးခဲ့သူတွေနဲ့အာဇာနီခေါင်းဆောင်တွေကိုအလေးပြုတဲ့အစီအစဉ်ပြုလုပ်ခဲ့ပါတယ်။85နှစ်မြောက်အာဇာနီနဲ့အထိမ်းအမှတ်ကိုနေရာတော်တော်များများမှာပြုလုပ်ခဲ့ကြပေမဲ့တချို့ကတော့အာဇာနီနဲ့မှာစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ဘေးလွတ်ရာပြေးလွှားနေကြရပါတယ်။ဇူလိုင်လ18ရက်မနေ့ညနေခင်းကစစ်ကောင်စီရဲ့စစ်ရေရင်အုပ်စုဟာချင်းတွင်းမြစ်ကြောင်းအတိုင်းစံတက်လာလို့မြစ်အနီးအနားမှာနေထိုင်တဲ့ရွာသူရွာသားတွေဘေးလွတ်ရာပြေးနေရတာ2000ဝန်းကျင်လောက်ရှိနေပြီလို့ကဏီဒေသခံတို့ကပြောပါတယ်။
အာဇာနီနေ့နဲ့ပတ်သက်ပြီးတော့မှကြီးပါအချို့တွေမှာလည်းကျွန်တော်တို့ဒီအာဇာနီခေါင်းဆောင်ကြီးတွေနဲ့ဒီဖက်ဒရယ်ဒီမိုကရေစီတိုက်ပွဲမှာကြာဆုံးသွားကြတဲ့အာရီအက်ရှင်ပြည်သူလူထုကိုဒါဥမျက်တဲ့အနေနဲ့ဒါဟိုဒီလောက်ကြတယ်အဲဒီကာခွန်
ဒီဓာတ်တွေတို့စိုင်းပြေတို့ဟွန်ဒီဓာတ်တွေမြင်းတက်လေးကျူဓာတ်တွေဒါမျိုးလှုပ်ဆောင်တာမျိုးတွေရှိတယ်အဲ့လိုမျိုးလှုပ်ဆောင်တဲ့ဒီနေထားမှာကသူတို့စစ်ကြောင်းထိုးနေတဲ့ချင်းမြင့်ကြောင်ပေးမှချင်းတဲ့ကြီးဝါတွေကတော့ဒီဘေးလို့ရဘူးဟိုရှောင်းတိန်မှုတွေနဲ့သူတော်တော်လေးကိုဖြတ်နေကြတယ်ရှောင်းတိန်မှုတွေအများကြီးလုပ်နေကြရတာစစ်ကောင်စီကဦးစီးပြီးရန်ကုန်မှာလှုပ်တဲ့နိုင်ငံ ဩဩဆွဲတာတွာလာနေတဲ့ရင်တချို့ဟွန်တီတာနေအိမ်တချို့အလံတိုင်ဝက်လွင့်ထူတာတွေရှိခဲ့ပါတယ်။အာဇာနီဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အောင်ဆန်းပြတိုက်တို့ကိုအများပြည်သူတွေအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူနည်းပါတယ်လို့လည်းသိရပါတယ်ရှင်
။အလိမ်ပါပါရှင်။အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်နေပါတယ်ရှင်။အခုဆက်လက်ပြီးတော့ဒီစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခံရတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရနခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တို့ကြားပြီးခဲ့တဲ့ရက်ပိုင်းမောင်းတော်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကတေဆုံးသူများသလိုစစ်ကောင်စီတပ်သား14ဦးကိုလည်းအရှင်ဖမ်းဆီးထားတယ်လို့ AA ဘက်ကဒီကနေ့ထုတ်ပြန်ပါတယ်။တခါဒီကနေ့မနက်ပိုင်းမှာလည်းမောင်းတော်မြို့နယ်မှာတနက်ပြက်တန်တချို့ကြားနေရသေးတာကြောင့်တိုက်ပွဲတွေထက်မှန်ဖြစ်မှာကိုဒေသခံတွေကလည်းစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်မောင်နှုံမြို့နယ်တွင်းကစောင့်ပညာရွာနှင့်စကားပင်ရင်ကျေးရွာကြားမှရှိတဲ့လေကြားဆောင်နှင့်စစ်ကောင်စီတပ်ပူးပေါင်းအဖွဲ့ကိုပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့မနက်ပိုင်းမှာရခိုင်လက်နက်ကိုင် AA အဖွဲ့ကတိုက်ခတ်ခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကတေဆုံးသူတချို့ရှိသလိုလက်နက်ချအညံ့ခံတဲ့စစ်သုံးပန်း14ဦးဖမ်းမိခဲ့ပြီးလက်နက်ခဲယံအများအပြားသိမ်းဆည်းရမိခဲ့တယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပွားခဲ့တဲ့မောင်တော်မြောက်ပိုင်းမှာဒီကနေ့မနက်ပိုင်းကလည်းတင်းနဲ့တန်အချို့ထွက်ပေါ်ခဲ့တာကြောင့်တိုက်ပွဲထပ်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့မောင်တော်မြို့မြောက်ပတီကျေးရွာဒေသခံတူကပြောပါတယ်
။ပိုင်လေပါရီရောချားနေရတယ်။ဘေးကဘမာတွေပိုက်နေကြတယ်ဆိုမသိဘူး။ပိုင်လေချားနေရတယ်ဟုတ်။အဲ့လိုမျိုးတနက်ပိုက်တဲ့အပိုင်တွေပေါ့။ဒါပေမဲ့အခုကမချားရတော့ဘူး။မနက်ပိုင်းတော့ချားရတာဟုတ်။အာထပ်ပြီးတော့တိုက်ပွဲတွေဖြစ်လာဖို့တကြွာဒေသခံတွေရောအကုန်လုံးစိုးရိမ်နေကြတာပေါ့နော်။ဟုတ
်။ဒါ့အပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကစီရေးလှုပ်ရှားမှုစီရေးပြင်ဆင်မှုတွေကိုဇက်တိုက်လှုပ်ဆောင်နေတာတွေကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့သတိထားကြဖို့လေရခိုင်လက်နက်ကိုင် AA ဖွဲ့ကဒီနေ့ထုတ်ပြန်ချက်မှာသတိပေးထားပါတယ်။ AA ထုတ်ပြန်ချက်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းဖို့ AA ပြောခွင့်ရသူကိုလည်းဆက်သွယ်လို့မရသလိုမြန်မာစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာတော့မရှိပါဘူး။လက်ရှိမောင်တော်မြို့နယ်မြောက်ပိုင်းမှာတော့တိုက်ပွဲဖြစ်ပါပြီးနောက်ပိုင်းကုန်းလမ်းတွေကိုပိတ်ထားပါတယ်။လမ်းကြီးလုံခြုံရေးစိတ်မချတဲ့အတွက်ဒေသခံတွေအနေနဲ့လည်းအသွားအလာမလုပ်ကြတော့ဘူးလို့မောင်တော်မြောက်ပိုင်းမြောက်ပတီဒေသခံတူကပြောပါတယ
်။ပွားရလာရဆိုလို့ရှိရင်ဒီတိုက်ပွဲဖြစ်ပြရနဲ့ပေါ့နော်။အာတွိုင်းလာရကခါရီရောဆိုင်ကီရောအကောင်လုံးပြည်ပြပိုက်ထားကြတယ်။ကြောက်ပြောသားတွေအားလည်းအပြင်ထွက်ကြဘူး။အကောင်လုံးပဲအိမ်မှာပဲနေနေကြတယ်။တောဆောင်တွေမှလည်းမတွားကြဘူးပေါ့ဟုတ
်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကလည်းရခိုင်လက်နက်ကိုင် AA ဖွဲ့ကစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့စစ်ကောင်စီဝန်ထမ်းတချို့ကိုဖမ်းဆီးခဲ့တယ်လို့စစ်ကောင်စီဘက်ကလည်းရခိုင်ဒေသခံ30ကျော်ကိုဖမ်းဆီးတရားစွဲခဲ့ပါတယ်။စစ်ကောင်စီဘက်ကဒေသခံတွေကိုဖမ်းဆီးတာတွေလက်နက်နဲ့ချင်းချောက်တာတွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့တရားစီရင်ရေးလုပ်ငန်းတွေကိုနှောက်ယှက်နေတာတွေ ULAAA အဖွဲ့ဝင်အချို့ကိုဖမ်းဆီးနေတာတွေကြောင့်ရခိုင်ဒေသမှာတိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုစံကြောပါရှင်ဆက်လက်ပြီးတော့ကချင်ပြည်နယ်ကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်စဲစင်းကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားရမှာဒီကနေ့တရက်တည်းစစ်ကောင်စီဘက်ကလေကြောင်းကနေ3ချိန်တည်းမင်းနဲ့လာရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။တခါဝိုင်းမော်မြို့နယ်နဲ့ဖားကန့်မြို့နယ်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီလိုကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငိမ့်ချန်းကပြောပြမှာပါရှင်
။ဖားကန့်မြို့နယ်စဲစင်းကျေးရွာနီးမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားဒီလ16ရက်နေ့ကလေးကတိုက်ပွဲတွေဖြစ်နေရမှာဒီနေ့စစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်ခဲ့ပါတယ်စစ်ကောင်စီရဲ့လေကြောင်းသုံးတိုက်ခိုက်မှုကြောင့်ကြေးရွာသားတွေတိမ်းရှောင်နေရတယ်လို့ဒေသခံ PDF တပ်ဖွဲ့တွေနဲ့နှီးဆက်သူတူဦးက VOA ကိုပြောပါတယ
်အခြေအနေကဟုတ်တော်တော်လေးဆိုးနေတယ်လို့ပြောလို့ရတယ်ဗျဒီမနေ့9နိုင်ရတစ်ချိန်7နိုင်တို့တစ်ချိန်ကနေ့9နိုင်တော့လောက်ကတစ်ချိန်အခုတစ်ချိန်4ချိန်ရှိသွားပြီသူတို့ဒီ
มูนี่ยังคงงานนี้ประมาณนี้ก็ไปทำเลยเซซิ่งว่าเดี๋ยวเดี๋ยวมันไม่ได้ก็เดี๋ยวมันไม่ได้ก็ได้ดูถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้าเกิดถ้
个批发的是批发的，这么多批发呢，最终啊呢，那批发的批发的，那么你比方说批工厂那个，什么西部工厂，再说那批发的，而且最起码还是人家去拿了批发的，他们那里拿到东边老西有过呢，是代批发。
外贸牛奶王小月那个南枣也蛮去的。KIA 代言都是看过来外貌没有满血看来呀我在是个人的纪念别看他血来路地大感为个表白的外貌地大感的五个人来的老别看带开的去那个比如一个骷髅表白的
今天的我哭是个蛮愉快的我的人的纪念别看你了我在是个了我想你都是给个那么地我哭是吃吃你的我哭的吃点你的我哭这样不不会别的那这样不会的我们的话谁能让你去看的什么呢嘛拿到哎什么呢拿到嘛那你东南一块嘛是不是我也觉得我们的经济的嘛。
大伯批发的你呀哈你把文件接下来的来呀那当然是表家的你呀的批评了来是大伯的叫你大概的是把赛破开开批评叫来读个表白的。
我今天要带来的时候都快要你了。那啥子玩到底的吧？他固定那嘛嘛，三个都是弄假的，农业工了，弄不了。我这把没有钱，不让你喊弄假的。那种比比较，哎，这把没在要了，普遍都敢要不着了。说的话，不出于人家偷干啥去？比不出来多假的。我这边可能人家自己人想骗你个，比比较这把在要了，叫你着了。
外贸牛奶个代表哈，除了三月那个那个三点批发个味道，三点那嘛，李章个打开大瑞西个话嘞，除了三十元没能摆个嘞。帕克牛呢？这哪里都难买个，西都只有阿尼玛。给阿姨带上看的酷狗，其他个比都是对个，都要带开开了，是吧嘞？第一波嘛，给阿姨把个那物价收个交，其他个都个表白嘞。
我来，我来看嘛，就是呢，到那个包括说，到那个不舒服了，看给我，俺们这家啊，我心到都去的，都啊，没有人说嘞，哎，俺们这个比如多少钱嘞？哎嘛，对啦，没有呢，现在啦，啊，没有的，这些什么的，还要看不，啊，没有呢，不知道，没有的。
像杜总嘛，去晒的，但是看哈，但哪里大伯嘛，去晒的，给阿姨阿妈手里带烟皮包的，个前边呢，去晒，在74米的阿个咯，顶内爬个庙呢，三千元你带不嘛？谁告诉别个，你跟在哪里老嘛？碰见带开的睡觉呢？这个在后面的庙呢？水轮节约欧数对嘛事故来了 SNA 选你没有到这个 KIA 的价钱带开大瑞世界的叫得人头变差了 KIA 变价一大文案不目击脑部的这个在一段带不会批发的地表表述了没希望个前边的一段带不会人呢不得比谁告诉别人呢得人头变的没希望的看不见
姑娘家马上အင်္ဂါညချမ်းဗီဒီယိုမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့လူမျက်လုံးကမမြင်နိုင်တဲ့ဒီစကြဝဠာကို James Webb အာကာသအဝေးကြီးမှန်ပြောင်းကြောင့်မြင်နိုင်တဲ့အခြေအနေကိုပြောပြဖို့ရှိပါတယ်။တခါအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အင်းကြီးချင်းတရုတ်နိုင်ငံကဒီတရုတ်နိုင်ငံအပေါ်လူထုရဲ့သဘောထားအမြင်ကောက်ယူထားတဲ့စစ်တမ်းအကြောင်းကိုပြောပြမယ့် ISB မြင်ကွင်းကျယ်မှတ်စုကိုလည်းတင်ပြဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Q ကျွန်ုပ်ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA မြန်မာပိုင်းကနေဒီလူလူမိတ်ဆွေအစီအစဉ်မှာတင်ဆက်နေတဲ့ဒီအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်တဲ့သတင်းတွေ၊ရုပ်သံအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါရှင်။လူမျက်လုံးကနေပြီးတော့မမြင်နိုင်တဲ့စကြဝဠာကို James Webb အာကာသအဝေးကြီးမှန်ပြောင်းကြောင့်မြင်နိုင်ကြပါပြီ။ AP သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ဥတင်မောင်တန်းကပြောပြမှာပါရှင်။
James Webb အာကာသအဝေးကြီးမှန်ပြောင်းကရရှိတဲ့ပထမဦးဆုံးရောင်စုံပုံတွေကိုဇူလိုင်လ17ရက်တနင်္လာနေ့ကအင်ဂျီရောမှာသမ္မတဘိုင်ဒန်ကထုတ်ပြန်လိုက်ပါတယ်။ဒီပုံရိပ်တွေဟာမှန်ပြောင်းကြီးရဲ့ပထမဆုံးရောင်စုံပုံတွေဖြစ်ရုံမကအခုထိအဝေးစက်ကြဝဠာရဲ့အနက်ဆိုင်အပြတ်သားဆုံးအနီရောက်ရောင်ကြီးပုံတွေလည်းဖြစ်ပါတယ်လို့ NASA အုပ်ချုပ်ရေးမှူး Bill NASA ကလည်းကြေညာခဲ့ပါတယ်။ဥရောပအာကာသအေဂျင်စီ ESA ကနေဒါအာကာသအေဂျင်စီ CSA တို့နဲ့ပူးပေါင်းပြီး NASA ကအာကာသကိုလေ့လာနိုင်ဖို့အတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းလုပ်ကိုင်ခဲ့တာဖြစ်ပါတယ်။ဒီလုပ်ငန်းဒီအဖွဲ့ကို Webb Mission လို့ခေါ်ခဲ့သလိုမှန်ပြောင်းကြီးကိုလည်း James Webb အာကာသအဝေးကြီးမှန်ပြောင်းလို့အမည်ပေးခဲ့ပါတယ်။ James Webb ဆိုတာကတော့ NASA ကို1962ခုနှစ်ကနေ1968ခုနှစ်အထိဦးဆောင်ခဲ့တဲ့ဒုတိယမြောက် NASA အကြီးအကဲဖြစ်ပြီးသူ့ကိုဂုဏ်ပြုနာမည်ပေးကြတာဖြစ်ပါတယ်လူမျက်စိနဲ့မြင်နိုင်တဲ့အလင်းလိုင်းရဲ့အရှေ့က380ကနေ900နာနိုမီတာကြားကိုပဲမြင်နိုင်တာပါ1နာနိုမီတာဆိုတာကတော့36လက်မလောက်ရှိတဲ့တမီတာရဲ့တန်း1000ဘုံတစ်ဘုံဓမ္မမဟုတ်1ဘီလီယံဘုံတစ်ဘုံပဲဖြစ်ပါတယ်အဲ့ဒီလူမျက်လုံးနဲ့မမြင်နိုင်တဲ့အလင်းရောင်စင်တွေကိုအနီအောက်ရောင်ကြီးလို့ခေါ်ပြီး James Webb အာကာသအဝေးကြီးမှန်ပြောင်းကအနီအောက်ရောင်ကြီးမှန်ပြောင်းဖြစ်ပါတယ်Webb အမွေးကြီးမှန်ပြောင်းရဲ့အစိပ်ပိုင်းများဆိုင်ရာမန်နေဂျာလီဖိန်ဘတ်ကအခုလိုပြောပါတယ
် In fact the team gathered over the weekend when the first images came down we were in the mission
တကယ်တော့ပထမဆုံးပုံတွေဆင်းလာတဲ့အခါအဖွဲ့ကစုပြစ်ကြတာပေါ့ဗျာမစ်ရှင်ထင်းချုပ်ရေးစခန်းမှာကျွန်တော်တို့ရှိကြတာပေါ့အလွန်ကိုစိတ်လှုပ်ရှားစရာအချိန်ပါဗျာအဝေးကြီးမှန်ပြောင်းရဲ့ပုံကတော့လုံးဝအုပ်သုံးပြောစမဲ့ပြုလုပ်ပါတယ
် Webb လုပ်ငန်းစီမံချက်သိပ္ပံပညာရှင်Jane Ruby ကလည်းအခုလိုပြောပါတ
ယ် The goal here was to build a telescope 100 times more powerful than anything we've had before
from the ပန်းနိုင်ကအရင်ကကျွန်တော်တို့မှရှိခဲ့တာထက်ကိုအစတရာပိုအားကောင်းတဲ့အဝေးကြီးမှန်ပြောင်းကိုတည်ဆောက်ဖို့ပါဒီကနေ့တွေ့ရတဲ့ပုံတွေဟာ Hubble မှန်ပြောင်းကရိုက်လိုက်တဲ့ပုံတွေလိုပဲပြတ်သားလှပပါတယ်ဒါပေမဲ့ Hubble မှန်ပြောင်းကမမြင်နိုင်တဲ့အလင်းလှိုင်းပုံတွေဖြစ်ပါတယ်ဒါကြောင့်ဒီမှန်ပြောင်းကရိုက်ပေးနေတာဟာသမန်အားဖြင့်မမြင်နိုင်တဲ့စကြဝဠာရဲ့အလွန်ပြတ်သားတဲ့ပုံတွေဖြစ်ပါတယ်
။ Hubble အာကာသအဝေးကြီးမှန်ပြောင်းကို1969ခုနှစ်ကလွတ်တင်ခဲ့ပြီးကမ္ဘာပတ်လမ်းကြောင်းအတွင်းပိုင်းကနေအခုထိအာကာသကိုပုံတွေရိုက်ပို့နေဆဲဖြစ်ပါတယ်။ဒါပေမဲ့အနီးအောက်ရောင်ကြီးပုံတွေကိုတော့သူကဖမ်းမပေးနိုင်ပါဘူး။အာကာသအဝေးကြီးမှန်ပြောင်းသိပ္ပံ Institute ကစီမံချက်သိပ္ပံပညာရှင် Klaus Pontoppidan ကအခုလိုရှင်းပြပါတယ
်။ A telescope is really a time machine.Because light travels at a finite speed.
အဝေးကြီးမှန်ပြောင်းကတကယ်တော့ time machine ခေါ်တဲ့အချိန်ဆက်ရန်နေရပါပဲ။မကြောက်လဲဆိုတော့အလင်းကစကြဝဠာထဲမှာသွားနေလို့ပါ။သူ့စီကအလင်းလွှတ်လိုက်တဲ့အခါစကြဝဠာကိုသူရှိနေတဲ့အချိန်မြင်ရပါတယ်။အဲ့ဒီအလင်းကအချိန်နဲ့ဟင်းလင်းပြင်မှာသွားနေခဲ့တော့ကျွန်တော်တို့ကနောက်မှတွေ့ပါတယ်။ဥပမာလကိုကြည့်တယ်။လအလင်းကလကနေကျွန်တော်တို့စီရောက်ဖို့တစ်စက္ကန့်လောက်ကြာတယ်။ဒီတော့ကျွန်တော်တို့မြင်ရတဲ့လကလွန်ခဲ့တဲ့တစ်စက္ကန့်ကလဖြစ်ပါတယ်
။အာကာသမှာရှိနေစေ Hubble မှန်ပြောင်းနဲ့ကွဲပြားဘုံကိုတော့အမေရိကန်နိုင်ငံကိုလံဘီယာတက္ကသိုလ်နက္ခတ္တဗေဒဌာနမှူးပေါမောက်ကဒေးဗစ်ဟယ်ဖန်ကအခုလိုပြောပါတယ
် Hubble telescope still operating and may operate for another 5 or 10 years if we're lucky
Hubble မှန်ပြောင်းကအခုထိလုံးလုံးနေတော့မှာကံကောင်းတယ်ဆိုရင်နောက်ထပ်9နှစ်ကနေ10နှစ်အထိဆက်လုံးလုံးနေနိုင်ပါတယ်ဒုတိယအချက် Webb မှန်ပြောင်းကလုံးဝကွဲပြားခြားနားတဲ့မှန်ပြောင်းမှာ Hubble မှန်ပြောင်းကကျွန်တော်တို့မျက်လုံးတွေကမြင်နိုင်တဲ့စကြဝဠာဘိုင်းကိုအကောင်းဆုံးမြင်နိုင်အောင်လုပ်ထားတာပါ James Webb မှန်ပြောင်းကတော့စကြဝဠာရဲ့အနီရောက်ရောင်ကြီးဘိုင်းကိုအကောင်းဆုံးမြင်အောင်လုပ်ထားတာပါ ဒီတခါရလာတဲ့စစ်ကြောလာတဲ့အချက်လက်တွေကတခုလုံးမတူ괴ပြားတဲ့အချက်တွေဖြစ်ပါလေ
။ကမ္ဘာလေတူတဲကနေအဝေးကြီးပန်ပြောင်းနဲ့ကြည့်ရတဲ့အခါအလင်းတန်းတွေဟာပုံပြတ်တတ်ပါတယ်။အာကာသထဲကကြည့်ရတဲ့အခါမှာတော့အဲ့ဒီလိုပုံမပြတ်တော့ပါဘူး။ဝက်ပန်ပြောင်းနဲ့ရရှိခဲ့တဲ့ပုံတွေကိုအင်ပီရိုမှာပြတ်တာခဲ့တဲ့အခါသမ္မတဘိုင်ဒန်ကအရင်တုန်းကဘယ်သူမှမမြင်ခဲ့ဘူးတဲ့ဖြစ်နိုင်ခြေတွေကိုကျွန်တော်တို့မြင်နိုင်ပါတယ်။ဘယ်သူမှမသွားခဲ့ဘူးတဲ့နေရာတွေကိုကျွန်တော်တို့သွားနိုင်ပါပြီလို့ပြောခဲ့ပါတယ်ခုခါမှာတော့လူပြန်လုံးမြင်နိုင်စွမ်းထက်ပိုပြီးမြင်နိုင်တော့ပါပါဒါကြောင့်စက်ကြောရာရဲ့တရင်အချက်လက်အစ်စ်တွေအတွက်သိပ္ပံပညာရှင်တွေကစိတ်လှုပ်ရှားနေကြကြောင်းပါခင်ဗျာ
ဥတင်မောင်တမ်းပါရှင်ဆက်လက်တင်ဆက်မယ့်အင်္ဂါညချမ်းအပတ်စဉ်ကဏ္ဍတွေထဲမှာတော့ဆိုရှယ်မီဒီယာပေါ်လူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာ ISB မြင်ကွင်းကျယ်မှတ်စုကဘာတလွားခီးသွားစတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြဖို့ရှိပါရရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြမှာပါ။သီရိလင်ကာနိုင်ငံမှာလောင်စာဆီအထူးရှားပါပြီးကားစီထဲ့ဖို့ညအိမ်ညနေတန်းစီရတာတောင်ရှိနေပါတယ်။တခါအိန္ဒိယမှာဟင်းချက်ပြီးလွှင့်ပြင်ရမယ်လက်ကြံစီနဲ့ကားစီထည့်ပြီးမောင်းနိုင်မှုအင်ဂျင်နီယာတယောက်ကတီထွင်ထားပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့တမိနစ်သတင်းတူတွေကိုမအေးတန်နာကျော်ကစူးစီးတင်ပြမှာပါရှင်
ကိုလေးမမျိုးတော်ကဓာတ်ဆီဆိုင်တွေမှာကားလိုင်းအရှိကြီးတန်းစီနေကြတာကိုတွေ့ရတာပါ။နိုင်ငံစီးပွားရေးပြိုပြက်ပြီးတော့စားသောက်ကုန်စည်တွေအဆမတန်တက်၊ဝေချေးဖောင်းပွားမှုနှုန်းမြင့်တက်နေတဲ့သရီးလင်္ကာနိုင်ငံမှာလက်ရှိယာယီသမ္မတကလူမှုအောင်ကြွားမှုကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်။ညမထွက်ရအမိန့်နဲ့လူတွေကိုရှင်းလင်းထားပြီးတော့မနေ့လင်းနာနယ်စီဆိုင်မှာဓာတ်ဆီဝယ်ဖို့တန်းအရှိကြီးစီနေတာတွေ့ရပါတယ်။လူတွေစီမလုံလောက်တဲ့ပြဿနာကအတော်ကြီးနေတာမလို့တန်းစီနေတဲ့လူတွေအချင်းများတာမကြခဏတွေ့ရပါတယ
် I wait in the petrol fuel maybe 3-4 days sometime I will not give them my money my wife and children
တုံးမင်းကားဆရာတူကဆိုရင်စီတစ်ခါထဲ့ဖို့သူ၄ရက်တောင်တန်းစီခဲ့ရတယ်လို့ပြောပါတယ်ရသည်များပတ်စံလဲစီဖို့နဲ့ကုန်လို့အိမ်အတွက်တပြားတစ်ချက်မှမကြံဘူးလို့ဆိုပါတယ်ဒီလိုနိုင်ငံတွင်းလောင်စာဆီပြတ်ပြီးတော့ထွေထွေဈေးတွေမြင့်တက်ကုန်လို့နိုင်ငံစည်းဝါပြုတ်ပြတ်ကြချိန်မှာတမရကနိုင်ငံကနေထွက်ပြေးသွားခဲ့ပါတယ်။သူ့လူရင်ဖြစ်တဲ့ဝန်ကြီးချုပ်ရနေဝီခရမစင်ဂေကိုယာယီတမရဆိုပြီးတော့ယာရူလှည့်ပေးခဲ့ပါတယ်။လောလောဆယ်မှာတော့ဝန်ကြီးချုပ်တစ်ဖြစ်လဲယာယီတမရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာပါ။သီရိလင်္ကာနိုင်ငံမှာနိုင်ငံရဲ့စည်းဝါရေးပြဿနာပေါ်အစိုးရရဲ့ကင်တွယ်ပုံရင်းနိုင်စင်အခြေခံလိုအပ်ချက်တွေမရရှိတာရဲ့ကြောင့်နိုင်ငံတော်မှာလူထုကဆန္ဒပြနေကြလို့နိုင်ငံတော်အုပ်ချုပ်သူတွေအေပီလာတွေကအရေးပေါ်အခြေအနေတွေမကြခဏကြေညာတတ်ပါတယ်။ပါကစ္စတန်နိုင်ငံမှာတရက်ချံဆိုင်သူတွေတရက်တိအထွက်နယ်လို့ညှင်းနေကြပါတယ်။ပါကစ္စတန်နိုင်ငံဟာဥရုယာတီပြောင်းလဲမှုတံကိုအခမ်းအနားဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးတော့အပူချိန်မြင့်တက်တာရဲ့ရေရှားပါတာရဲ့ကြောင့်တချို့ဒေသတွေမှာတရက်တိထွက်နှုန်းကခေါက်ချိုးနီးပါးကျဆင်းသွားတာပါ။ဒါမဲ့အချင်းဆိုရင်ပါကစ္စတန်နိုင်ငံကကမ္ဘာမှာတရက်တိအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါရင်ဒါမဲ့ဒီနှစ်တော့ရာသီဥတုမကောင်းလို့တရက်တိအထွန်းတော်တော်ထိခိုက်ရတာပါတရက်ချံပိုင်ရှင်ဥပါဘူဂီယိုကသူတို့ရင်ဆိုင်ရတဲ့အခြေအနေကိုရှင်းပြပါရင်ဒီနှစ်တရက်ချံသမားတွေပြဿနာနှစ်ခုနဲ့ကြုံရတယ်လေတစ်ခုကအချင်းဆော့ပြီးတော့ပူတာနောက်တစ်ခုကရေရှားတာပါလို့သူကပြောသွားပါတယ်ပါကစ္စတန်နိုင်ငံကဥရုယာတီပြောင်းလဲမှုတံကိုချားနေရတဲ့တပ်ပုတ်တော့ခံရပါတယ်။အချိန်မတိုင်ခင်နှွေးလိုပူလိုတရက်ပွင့်နေဒုက္ခရောက်ကြရပါတယ
်။ရာတူပဲ25ဂါဒီကတော့သာဝါနီကလီယပ်စရ12ဂါဒီ
။တရက်တောင်သူဖာဇယ်အီလာဟီကတော့တရက်တိတစ်လုံးကအလေးချိန်850ဂရမ်ရှိတင်တာပါတဲ့။ဒီနှစ်တော့အသီးတွေကတိတ်ပြီးတော့သိမ်းနေတယ်လို့ပြောသွားပါတယ်။အပူလိုင်းနဲ့ရေရှားပါတာကြောင့်တချို့ဒေသတွေမှာတရက်တိအထွန်းနှုန်းက40ရာခိုင်နှုန်းကျသွားတာပါ။ပုံမှန်ဆိုရင်တရက်တီးက tracker 24စီးစာလောက်ထွက်နေကြကနေဒီနှစ်ကတော့12စီးစာပဲရရလို့ပြောပါရင်ပါကစ္စတန်နိုင်ငံမှာပုံမှန်ဆိုရင်ဒီနှစ်တစ်နှစ်တရက်တီးတန်2တန်းထွက်တာဖြစ်ပါလေ
အ
ိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တစ်ခုမှာတော့အင်ဂျင်နီယာအမျိုးသားတို့ကပဝန်းကျင်ထိခိုက်မှုလျော့နေအောင်နီလန်းရှာပြီးတော့အစားရောလောင်စားနဲ့ကားမောင်းနေပါတယ်။အခုလက်ရှိကမ္ဘာမှာစီစေးကလည်းတက်နေချိန်မှာသူ့ရဲ့နီလန်းကရေးစကားလည်းတက်သားနေတာပါ။ဟုတ်ပါရဲ့။ဓာတ်စီစေးတွေအဆောင်တန်တက်တဲ့ခင်မှာအဗီနက်ရှိနာရာယာနေဆွမ်မီကဓာတ်စီစားဇီဝဒီဇယ်နဲ့ကားမောင်းဖို့ကြိုးစားသူဖြစ်ပါတယ်။သူကအိန္ဒိယနိုင်ငံကနတကာပြည်နယ်ကဓာတ်ဥအင်ဂျင်နီယာဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာဘာသာရပ်ကိုအထူးစိတ်ဝင်စားပုံမှာသူကသုံးထားပြီးသားစားသုံးစီအပင်တွေကိုစွန့်ပစ်ရမယ်အစားအပင်နဲ့ဒရိတ်ဆန်စီတွေရော့ဆက်ပြီးတော့ဇီဝအထည်လေထုတ်ပါတယ်အခုဆိုရင်သူကလေးကိုပဝန်းကျင်နဲ့တဟဇာတာဖြစ်တဲ့လောင်စာနဲ့မောင်းနေတာ6နှစ်စုစုပေါင်းမိုင်အားဖြင့်ဆိုရင်တော့မိုင်ပေါင်း8000ကျော်မောင်းပြီးပါပြီအိန္ဒိယမှာအစိုးရအစီအစဉ်ဖြစ်လဲ2023ခုနှစ်ဧပြီလကစပြီးတော့ဓာတ်စီ2020ရာခိုင်နှုန်းရော့ဆက်အသုံးပြုဖို့အစီအစဉ်ဆွဲထားပြီးဖြစ်ပါတယ် Ionic 5 crossover နှက်စစ်ကားမကြီးမသေးဒီဇိုင်းလှလှလေးကြောင့်သူတို့ကုမ္ပဏီတို့နှက်စစ်ကားတွေကိုလူတွေစိတ်ဝင်စားမှုပိုရလာတဲ့အချိန်မှာပဲ Honey Motor ကထုတ်လို့ရေးကခုနောက်ထပ်နှက်စစ်ကားအနေနဲ့တစ်စီးကိုထုတ်လိုက်ပါတယ်အထူးရောင်းကောင်းတဲ့ Tesla ထက်ဈေးနှိမ်ပြီးတော့ Tesla Model 3နဲ့ထိတိုက်ပြိုင်မဲ့ကားလို့ပြောနိုင်တာပါ။ Hyundai Motor Company ကသူတို့ရဲ့ပထမအဆုံးစီဂျင်နှက်စစ်ကားအဖြစ်နဲ့ Ioniq 6ကားလေးကိုဇူလိုင်လ14ရက်နေ့ကပဲပွဲထုတ်သွားတာဖြစ်ပါတယ်။ Ioniq 6ကနှက်စစ်ကားကုမ္ပဏီ Tesla ရဲ့ရောင်းကောင်းဆုံး Model 3နဲ့ကားမျိုးစားအရွယ်စားတူတူပဲဖြစ်ပြီးတော့အဲ့ကားနဲ့တဲပြိုင်ဆိုင်မှာဖြစ်ပါတယ်။ဒီ Hyundai လက်စစ်ကားကဘက်ထရီအားတစ်ခါပြင်မိုင်ပေါင်း380မိုင်ဝေးဝေးထိမောင်းနိုင်ပါ යි ။ဒါက Tesla ထက်ပိုပြီးတော့မိုင်များများမောင်းနိုင်တာဖြစ်ပါ යි ။ပါတစီကိုဒေါ်လာ42,000ကနေပြီးတော့ဒေါ်လာ5,000ရော့ရော့နဲ့ရောင်းချဖို့ရှိပါ යි ။ဈေးအားဖြင့်လည်း Tesla Model 3ထက်ပိုပြီးတော့ပေါ်ပါ යි ။ Hyundai Motor ကုမ္ပဏီအုပ်စုဖြစ်တဲ့ Hyundai Motor, Kia, တန်မိုးမြင့် Genesis ကားကုမ္ပဏီတို့ကလက်စစ်ကားစုစုပေါင်းအမျိုး31မျိုးထုတ်တာပါ။Hyundai Motor က2030ခုနှစ်မှာကမ္ဘာလျှက်စစ်ကားစီးပွားရေးဆက်နှစ်ရာခိုင်နှုန်းထိန်းချုပ်နိုင်ဖို့ရည်ရွယ်လှုပ်ဆောင်နေပါတယ
်ဒါကတော့ social media တွေပေါ်ကသတင်းတူတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါဆက်လက်ပြီးတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ American တော်တော်များများကကိုဗစ်ကာကွယ်ဆေးမထိုးတာကြောင့်နိုင်ငံတော်ရောဂါကူးစက်မှုတွေဟာပြန်ပြီးများလာပြီးတော့ကူးစက်မှုအန္တရာယ်တွေဟာကြီးလာနိုင်တယ်လို့လည်း CDC ကူးစက်ရောဂါတားဆီးထိန်းချုပ်ရေးစင်တာတာဝန်ရှိသူကပြောပါတယ်Omicron ကနေထက်မှန်မျိုးကွဲထွက်လာတဲ့ဒီ COVID virus ကြောင့်ခုလိုကူးစက်မှုတွေကိုလူကိုခံအားပိုမိုကောင်းမွန်စေတဲ့ကာကွယ်ဆေးကဘလောက်အထောက်အကူပြုစေမလဲဆိုတာနဲ့ပတ်သက်ပြီးတော့ VOA သတင်းတော် Arish Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
ကမ်ဘီရန်စုရဲ့လူရည်အထူးထက်ဆုံးဒေသဖြစ်တဲ့ Los Angeles မှာမကြခင်နှာခေါင်းစည်းတွေပြန်တက်ကြရမယ်အနေအထားရောက်နေပါတယ်လူရည်ဆယ်သန်းကျော်နေထိုင်တဲ့ခရိုင်အတွင်းဆေးရုံတက်နှုတ်များလာရင်တော့အဆောက်အဦအတွင်းနှာခေါင်းစည်းတက်ဖို့ပြန်စည်းကမ်းသတ်မှတ်သွားမယ်လို့တာဝန်ရှိသူတွေကပြောနေတာပါ
local jurisdictions cities counties
လူရည်အချိုးစားကူးစက်ပုံကူးစက်နီမတူတာကြောင့်မြို့ရွာခရိုင်ပြည်နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေကနှာခေါင်းစည်းတက်ဖို့မတက်ဖို့ဒေတာအလိုက်ဆုံးဖြတ်ရမှာပါ CDC ကတော့စီမင်းစည်းကမ်းတွေရှင်းရှင်းလင်းလင်းချမှတ်ပြီးသားပါအဲလီလိုကူးစက်မှုများတဲ့နေမောရောင်ဇုံအတွင်းမှာဆိုရင်အဆောက်အုံတွင်နှာခေါင်းစည်းတက်ဖို့အရေးကြီးတယ်ဆိုတာကိုအကြံပေးထားပြီးဒါမှသာကူးစက်မှုတွေကိုကာကွယ်နိုင်ပါလိမ့်မယ်
။လွန်ခဲ့တဲ့သတင်းပတ်အတွင်းအစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA က Novavax COVID ကာကွယ်ဆေးကိုအရေးပေါ်အခြေအနေမှာသုံးစွဲခွင့်ပြုဖို့ခွင့်ပြုခဲ့ပါတယ်။ Novavax ဟာအရင်အသုံးပြုခဲ့ကြတဲ့ mRNA COVID ဆေးတွေလိုမဟုတ်ဘဲ COVID ကိုတိုက်ခိုက်မဲ့ပိုးပြီးတော့ထိရောက်တဲ့ protein တွေကိုထုတ်လွှတ်ပေးတာပါ။တချို့ကတော့ဒီကာကွယ်ဆေးကိုပိုချက်ကြပါတယ်။
Novavax ကိုသာထိုးမှာပါ protein ကိုအခြေခံထားတာဆိုတော့ Novavax ကအကောင်းဆုံးဖြစ်တာကြောင့်အဲ့ဆေးကိုထိုးပါမယ
် Novavax ကာကွယ်ဆေးဟာအရင်ကာကွယ်ဆေးတွေကိုမထိုးသေးဘဲစောင့်ကြည့်ခြင်းတွေအတွက်ရွေးချယ်စရာဖြစ်လာတဲ့အချိန်ထဲမှာကြိုတင်ကာကွယ်တဲ့အနေနဲ့အားဖြည့်ကာကွယ်ဆေးထပ်ထိုးဖို့အချိန်ရောက်ပြီလို့လည်းတာဝန်ရှိသူတွေကသတိပေးပါတယ်
One of the key messages
အခုချိန်မှာအရေးကြီးတာကအသက်50နဲ့50အထက်ကြီးသူတွေအနေနဲ့2022ခုနှစ်အတွင်းဆေးမထိုးရသေးဘူးဆိုရင်ဆေးသွားထိုးဖို့တကယ်ကိုလိုအပ်ပါတယ်။အဲ့ဒီဆေးကအကာအကွယ်ပိုပေးမှာပါ
။အခုအခါကူးစက်မှုတွေမှာအများဆုံးတွေ့ရတဲ့ Omicron BA.5 ကိုဗစ်မျိုးကွဲကူးစက်မှုနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီမျိုးကွဲဟာပိုပြီးတော့ကူးစက်လွယ်သလိုအရင်ကိုဗစ်ကူးစက်ခံရဘူးသူတွေအပါအဝင်လူတော်တော်များများရဲ့ခန္ဓာကိုယ်ရင်းခုခံအားကိုလည်းရှောင်တိမ်နိုင်ပါမယ်ခင်ဗျာ။
ကိုယ်ဟောအပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်မှာရှင်အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊အရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ။ဒါကမှာတော့ခစ်သစ်ခင်ဟောင်းအမွေအနှစ်တွေနဲ့ဗီယက်နမ်မြို့ကိုခေါ်သွားမဲ့ကမ္ဘာတလွှားအစီအစဉ်ကိုကြည့်ရှုရမှာပါ။အခုတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်မှာပါရှင်။မြန်မာနိုင်ငံမှာ2021ခုနှစ်ဒီစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းမှာအိန္ဒိချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးပတ်သက်ပြီးတော့အများကဘလို့ရှုမြင်ကြသလဲအသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုဖြစ်အပိုင်းလိုက်တင်ဆက်နေရမှာဒီကနေ့မှာတော့ဒုတိယပိုင်းကိုနားဆင်ကြည့်ရှုကြရအောင်ပါရှင်
ISP မြန်မာကပြုလုပ်ခဲ့တဲ့တရုတ်မြန်မာဆက်ဆံရေးအပေါ်မြန်မာမူဝါဒအတိုင်အဝန်ရဲ့သဘောထားအမြင်စစ်တမ်းတွေကထူးခြားတွေ့ရှိချက်အပိုင်းနှစ်ခုတင်ဆက်သွားမှာဖြစ်ပါတယ်။အာဏာရှင်စနစ်ကျင့်သုံးသောနိုင်ငံအဖြစ်မြင်လို့ကြောင်းယူဆကြစစ်တမ်းဖြေဆိုသူတွေထဲက55ရာခိုင်နှုန်းဟာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်ကျင့်သုံးတဲ့နိုင်ငံအဖြစ်မြင်လို့ကြောင်းဖြေဆိုခဲ့ကြပါတယ်။55ရာခိုင်နှုန်းကမြန်မာနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာရေးကိုတရုတ်နိုင်ငံကလိုလားတယ်လို့ဖြေပါတယ်။ဒါပေမဲ့ဒီမေးခွန်းကိုဖြေဆိုဖို့ငင်းဆန်သူ22ရာခိုင်နှုန်းရှိခဲ့ပါတယ်။အကြီးမားဆုံးစီးပွားဘက်ဖြစ်နေခြင်းကစိုးရိမ်စရာဟုရှုမြင်ကြ။မြန်မာနိုင်ငံရဲ့အကြီးမားဆုံးစီးပွားဘက်အဖြစ်တရုတ်နိုင်ငံဖြစ်နေတာကစိုးရိမ်စရာဖြစ်တယ်လို့ရှုမြင်ကြပါတယ်။စစ်တမ်းဖြည့်ဆို့သူအားလုံးအနက်58ရာခိုင်နှုန်းကဒီလိုယူဆခဲ့တာပါ။တရုတ်နိုင်ငံကအကြီးမားဆုံးစီးပွားဘက်ဖြစ်နေတာကျူးစိုးစရာဖြစ်တယ်လို့26ရာခိုင်နှုန်းကဖြည့်ဆိုပါတယ်။နိုင်ငံစည်းဝါးဆက်ဆံရေးမိသည့်အချိန်ပြန်ကောင်းလာမည်ကိုမသိကြတရုတ်မြန်မာနိုင်ငံစည်းဝါးရေးအရာဆက်ဆံရေးဘယ်အချိန်ပြန်ကောင်းမယ်ဆိုတာမကန့်မှန်းနိုင်ကြပါဘူးစစ်တမ်းဖြည့်ဆို့သူ24ရာခိုင်နှုန်းကဒီလိုမြင်ခဲ့တာဖြစ်ပြီးအများစုဖြစ်ခဲ့ပါတယ်2025ခုနှစ်နောက်ပိုင်းမှာနိုင်ငံစည်းဝါးရေးအရာဆက်ဆံရေးပြန်ကောင်းနိုင်မယ်လို့ယူဆသူ20ရာခိုင်နှုန်းရှိပါတယ်စီဝါရေးစဉ္ညာစီမံကိန်းကတရုတ်နိုင်ငံအတွက်ပုံမှန်အကျိုးဖြစ်ထွန်းစေနိုင်တရုတ်မြန်မာစီဝါရေးစဉ္ညာစီမံကိန်းတွေကတရုတ်နိုင်ငံအတွက်ပဲအဓိကအကျိုးဖြစ်စေမယ်လို့ယူဆကြပါတယ်စစ်တမ်းဖြည့်ဆို့သူ83ရာခိုင်နှုန်းကအဲ့ဒီလိုယူဆခဲ့တာဖြစ်ပြီးအများဆုံးဖြစ်ခဲ့ပါတယ်မြန်မာအတွက်အဓိကအကျိုးဖြစ်စေမယ်လို့ဖြည့်ဆို့သူမရှိခဲ့တာကထူးခြားချက်ဖြစ်ပါတယ်ဖြည့်ဆို့သူ72ရာခိုင်နှုန်းကတော့နိုင်ငံလုံးအတွက်ညီလူညီမျှအကျိုးဖြစ်စေမယ်လို့ရှုမြင်ကြပါတယ
် ISB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်ဆက်လက်ပြီးတော့ကမ္ဘာတလွှားခီးတာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ
ဩစတီးရီးယားနိုင်ငံဗီယက်နမ်မြို့တော်မှာတော်ဝင်ဘီတူကာလက်ရာတွေခိရှိပြေမြို့ပြအပြင်စင်တွေကိုတမြို့လုံးမှာမြင်တွေ့ရနိုင်ပါတယ်2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့အဖြစ် The Economics Magazine ကရွေးချယ်သတ်မှတ်ထားတဲ့ Vienna မြို့တော်ကိုမဆုမြတ်မှုနဲ့အတူကမ္ဘာတစ်လွှားခီးသွားအစီအစဉ်မှာကြည့်ရှုကြရအောင်ပါရှင
် Holy Roman Empire နဲ့ Austro-Hungarian Empire တို့ရဲ့မြို့တော်ဖြစ်ခဲ့တဲ့ Austrian နိုင်ငံ Vienna မြို့တော်မှာဟက်စ်ဘတ်နန်းဆက်လက်ထက်ကတော်ဝင်ဘိတုကလက်ရနဲ့အဆောက်အဦတွေကိုနေရာအနှံ့မှာမြင်တွေ့ရနိုင်ပါတယ်။ဂီတပြဆက်အပါအဝင်ယဉ်ကျေးမှုအမှုပညာအမွေအနှစ်တွေလွှမ်းမိုးနေတဲ့မြို့မှာနိုင်ငံတကာကလာလေသူတွေအတွက်သွားစရာလေ့လာစရာတွေမကုန်နိုင်အောင်များလာပါတဲ့။ရှေးဟောင်းအဆောက်အဦတွေကိုတံပိုးထားထိမ့်သိမ်းထားတဲ့တစ်ချိန်ထဲမှာခေတ်ရှိပြေးဉာဏ်ပညာတွေနဲ့မြို့ကိုခေတ်မီအောင်လုပ်ထားသလိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်တန်ရှင်းတဲ့မြို့ပြတစ်ခုအဖြစ်လဲအစီအစဉ်ချဆောင်ရွက်နေပါတယ်။ဒါကြောင့်ဗြိတိန်အခြေစိုက်The Economist Magazine ရဲ့ Economist Intelligence Unit က2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့ရွေးချယ်ခဲ့ပါတယ်။2019ခုနှစ်တုန်းကလည်းတစ်ကြိမ်နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်ခံခဲ့ရပူတာပါ။ဒီငြိမ်မှု၊ကျန်းမာရေးဆောင်ရှားမှု၊ပတ်ဝန်းကျင်ထိန်းသိမ်းမှု၊ပညာရေးယဉ်ကျေးမှုနဲ့အခြေခံအဆောက်အအုံစတာတွေကိုကြည့်ပြီးတော့နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်တာမှာနံပါတ်1ရတာဖြစ်ပါတယ်။မြို့တော်အင်္ဂါရက်နဲ့ညီတဲ့မြို့ပြတိဆောက်ပုံတွေအပြင်စိမ့်လန်းတာရတဲ့နေရာတွေအများကြီးရှိတဲ့ Vienna မြို့တော်ဟာ Economist Intelligence Unit ရဲ့စည်းရင်းမာတွေမဟုတ်ဘဲအလားတူရွေးချယ်သတ်မှတ်တဲ့စည်းရင်းတွေမှာလည်းထိပ်တန်းနေရာတွေမှာရထားပါတယ
်။ Es gibt hier auch die erste Studie, da ist Wien zum 10. Mal in Folge an erster Stelle wurde jetzt
Die Economy ရဲ့နေကျင်စရာအကောင်းဆုံးမြို့စည်းရင်းမှာ Vienna ကပထမနေရာမှာပြန်ရောက်တာတည်းမဟုတ်ပါဘူး။ Green City စည်းရင်း Smart City စည်းရင်းမှာလည်း Vienna ကထိပ်ဆုံးမှာရှိပါတယ်။
Kriterien, die herangezogen werden für die internationalen Rankings.
Nangara gan sin amma pe yue che de kha a chi gan sao un ni belaw kaung de le a mya bi du tei pu saung yi sin ne pinya yi sin ne jama yi sin ne de belaw kaung de le so da paw ma chi bi lo yue che da phit par de. A la de a lo ma chan lo myu ga thait tan ma shi ni par de.
Am Tag können die Bewohnerinnen und Bewohner das gesamte öffentliche
တနေ့ကိုတစ်ယူလို့ ਨੇ တမျိုးလုံးမှာဘတ်စကားမြေထားနဲ့တက်ရထားကြိုက်တဲ့လောက်စီးနိုင်ပါတယ်တနေ့စာလုံးလက်မှတ်ဆိုရင်365ယူရိုပဲဖြစ်ပါတယ
်တမျိုးလုံးအနှံ့ပြေးဆွဲနေတဲ့တည်ယူပို့ဆောင်ရေးစနစ်ကိုအားထားသွားလာနေကြတဲ့ Viennese မြို့သူမြို့သားထောက်ဝဲကျော်ရှိပါတယ်သွားရေးလာရေးလွဲကူအဆင်ပြေသလိုမြို့အနှံ့မှာအပန်းဖြေနားနေနိုင်တဲ့အုတ်ဆိုင်နဲ့တက်ပင်တွေနဲ့နေရာတွေပန်းခြံတွေကိုလည်း Vienna မြို့တော်မှာစနစ်တကျဖန်တီးထားပါတယ်မြို့ကိုဖျက်ပြီးစီးဆင်းနေတဲ့ဒညုမြစ်ထဲကဒညုကျွန်းဆိုရင်လေရေကူးကျင်သူတွေပျော်ပွဲစားထွက်ပြီးတဘာဝကိုခံစားကျင်သူတွေအနားယူစရာနေရာတွေအများကြီးရှိပါတယ
်။ Wichtig für eine Lebensqualität ist natürlich auch die Verfügbarkeit von Grünraum.
ကောင်းမွန်တဲ့ဘဝနေထိုင်မှုအတွက်စိမ့်လန်းဆိုပြတဲ့နေရာတွေရှိဖို့ကလည်းအရေးကြီးပါတယ်။ဗီယက်နမ်မြို့ထဲမှာတစ်ပင်တွေနဲ့စိမ့်ဆိုတဲ့နေရာတွေက90ရာခိုင်နှုန်းလောက်ရှိပါတယ်။ဒီကနေလမ်းကြည့်ရင်တော့မှ21ကီလိုမီတာရှည်တဲ့ဒန်ညူကျွန်းကိုရောမြို့လည်းကအပန်းဖြေကစားကွင်းကြီးကိုပါလှမ်းမြင်နေရပါတယ်။
ဗီယက်နမ်မြို့ကိုဝေးရံထားတဲ့တောင်ကုန်းတွေပေါ်ကိုလည်းချေချင်းတောင်တက်ခီးသွားလို့ရပါသေးတယ်။အဲဒီတောင်ကုန်းတွေပေါ်မှာဝိုင်းရက်ချက်တဲ့စပစ်ချံတွေကလည်းသွားလေစရာနေရာတွေဖြစ်ပါတယ်
။ Wir haben innerhalb der Stadtgrenzen 700 Hektar Weinanbaufläche. Das ist Welt.
မြို့တော်နယ်နိမိတ်ထဲမှာအေက1900ကျော်တဲ့စပစ်ချံတွေရှိပါတယ်။ကမ္ဘာမြို့တွေထဲမှာအခုလိုမြို့တော်နယ်နိမိတ်ထဲရှိနေတာမျိုးကစံချိန်တင်တယ်လို့ပြောလို့ရပါတယ်။ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့တစ်မြို့ဖြစ်ဗီယက်နမ်မြို့တော်ရွေးချယ်ခံရတဲ့အကြောင်းတွေထဲမှာဒါကလည်းတစ်ချက်ပါပါတယ်။ဝိုင်းတွေတင်မကပါဘူးကျွန်တော်တို့စီမှာအတန့်ရှင်းဆုံးတွင်းထွက်ရေကိုလည်းဘုံပိုင်ဖွင့်လိုက်တာနဲ့ရနိုင်ပါတယ်။တောင်ပေါ်ကစီးကျလာတဲ့ရေကိုဗီယက်နမ်မြို့မှာတောက်သုံးနိုင်ဖို့ Agric Front Reset လက်ထက်လွန်ခဲ့တဲ့125နှစ်ကျော်ကတည်းကရေပိုက်လိုင်းသွတ်တန်းခဲ့တာဒီနေ့အထိအဲ့ဒီအကျိုးကိုခံစားနေရပါတယ
်။ Gothic Baroque Rococo အလူပညာလက်ရာအဆောက်အဦတွေကနေဒီနေ့ခေတ်ဘိသုကာဒီဇိုင်းလက်ရာအဆောက်အဦတွေရှိတဲ့ဗီယက်နမ်မြို့တော်မှာလာလေသမျှခီးသွွားဧည့်သည်တွေအတွက်စူဇန်လေးလာစရာသွားလေခန်းစားစရာနေရာတွေအမျိုးစုံရှိတယ်လို့မြို့တော်ခီးသွွားဘုတ်အဖွဲ့ပြောခွင့်ရသူကပြောပါတယ
်။ Wien ist eine Metropole, in der ich am Nachmittag meine Runden mit dem Rheinrad hier in
der Metropole ဖြစ်တဲ့ဗီယက်နမ်မှာနေ့လယ်နေ့ခင်းစပစ်ချံတွေနားမှာစပိန်ပတ်စီမလားစိမ့်လန်းတဲ့ဗီယက်နမ်ရူတ်တောင်ကုန်းတွေပေါ်မှာအနားယူမလား State Opera ကဇယုံကြီးမှာ Opera တော့ကြည့်ပြီးကမ္ဘာအဆင့်မီယဉ်ကျေးမှုအတွေ့အကြုံခံစားမလား။ဒ ီမျိုးမှာအားလုံးလုပ်လို့ရပါတယ
် Viennese မျိုးသူမျိုးသားတွေကိုယ်တိုင်ကသူတို့မျိုးဟာနေကျင်စရာအကောင်းဆုံးမျိုးဖြစ်တယ်လို့လက်ခံထားကြတာပါ
Ich besuche auch recht oft irgendwelche anderen Städte einfach halt auch als Urlaub und ich merke schon noch, dass ich...
Da ja, mir rei sie abhan pie ki ma ja kana thwet phit par. Yaut dae myu rei ne Vienna myu ko nai shin ji lai dai. Vienna myu ma jma tobo ja de achat twi a mya ji shi de so ra tadi tha mi par. De kae ko nei jin ja a kaung song myu lo le jma tin mar. Ya khu thamya de ma ro di myu ma a khwe lan ne a mya ji shi ya twi ya par.
27ရာစုမှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေရင်ဆိုင်နိုင်အောင်ဗီယက်နာမြို့တော်ကိုပြင်ဆင်ထားတဲ့တစ်ချိန်တည်းမှာတမိုင်းမှာတစ်ချိန်ကရှိခဲ့တဲ့ပြဿနာကြီးတစ်ခုကိုပြန်လည်မြင်တွေ့နေရတယ်လို့မျိုးကန်တချို့ကပြောပြပါဗျ
။ Na ja, also es wird schon sehr sehr heiß im Sommer. Ich meine,
das ist ja die Luft auch gerne da, also nur ja die mal Jan ကိုပူပါတယ်။ဗီယက်နာမြို့မှာအများပြည်သူအတွက်ရေကန်တွေစိန်လန်းဆိုပြီးတဲ့နေရာတွေအများကြီးဖန်တီးပြီးဒီပြဿနာကိုဖြေရှင်းမှုစ조사နေတာတွေ့ရပါတယ်။မျိုးနဲ့ပတ်သက်လို့ကျွန်တော်တတိထားမိတာနောက်တစ်ခုကတော့ဗီယက်နာမ်မြို့သူမျိုးသားတွေဆိုပြီးစီလုံးနဲ့စိတ်ရှိကြပါမယ်။ဒီနှစ်ပိုင်းတွေအတွင်းမှာနိုင်ငံခြားသားကိုမလိုလားစိတ်တွေခွဲခြားဆက်ဆံမှုတွေရှိလာတာကိုလည်းတွေ့လာရပါတယ်။အဲ့ဒါတွေကိုကျွန်တော်လုံးဝမကြိုက်ပါဘူး
။ဥရောပတိုက်အလဲပိုင်းမှာရှိတဲ့ဩစတြေးလျနိုင်ငံရဲ့ဗီယက်နာမ်မြို့တော်ဟာခေတ်ဟောင်းခေတ်သစ်ဘီတုကာလက်ရာတွေနဲ့လှပတဲ့မြို့တစ်မြို့ဖြစ်ပါတယ်။ကန္နဝင်ဂီတအကျော်မော်ကြီးမိုဆက်ရဲ့ဂီတအငွေ့အသက်တွေကြားမှာအနုပညာသမိုင်းရင်ကျေးမှုလေးလာစရာတွေများလာတဲ့မြို့လဲဖြစ်တာမို့နိုင်ငံတကာကမ္ဘာလှည့်ခီးတွေတွေကြားရေပန်းစားတဲ့မြို့တစ်မြို့ဖြစ်ပါတယ်မြို့တော်ခီးသွားဖို့အဖွဲ့အစည်းအရကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်ကဗီယက်နာမြို့တော်ကိုလာလည်တဲ့ခီးသွားဧည့်သည်8သန်းနီးပါးရှိခဲ့ပါတယ်ရှင်ကျွန်မဆွေမြမပ
ါမဆွေမြမအပတ်စဉ်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်။အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြမှာပါရှင
်။လုံချိုရေးဌာနနဲ့အစိုးရအမှုလိုက်ရှေ့နေချုပ်ယုံဌာနနှစ်ခုကအကြီးအကဲတစ်ယောက်ကိုမနေ့ကရာထူးကဖယ်ရှားခဲ့ပြီးတဲ့နောက်ယူကရိန်းသမ္မတကဌာနတွင်းကတခြားတာဝန်ရှိသူ28ဦးကိုလည်းတာဝန်ကရပ်ဆိုင်ထားလိုက်ပါတယ်။ယူကရိန်းထောင်လိုက်ဌာနကလူတွေကိုစစ်စစ်နေတယ်လို့သမ္မတဗိုလ်လုံးနီမဆယ်လန်စကီကသူ့ရဲ့ညစဉ်မိန့်ခွန်းမှာပြောကြားသွားခဲ့တာပါအလုတ်ရလကကျင်းတ်ဖွယ်မရှိတာကြောင့်အခုလိုစစ်စစ်နေတာဖြစ်တယ်လို့သူကဆိုပါတယ်ရာထူးကထုတ်ဖို့လဲဆက်လက်စဉ်းစားနေတယ်လို့ပြောခဲ့ပါတယ်ရုရှားသမ္မတဗလာဒီမာပူတင်ရဲ့အီရန်ခီးစဉ်ကိုဒီနေ့ကစတင်လိုက်ပါပြီဒေသတွင်းအီရန်ရဲ့အဓိကပြိုင်ဖက်တွေဖြစ်တဲ့အစ္စရေးနဲ့ဆော်ဒီအာရေဗျနိုင်ငံတွေစီပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်တွားရောက်ခဲ့ပြီးနောက်ပိုင်းရုရှားသမ္မတပူတင်ကအီရန်နိုင်ငံကိုတွားရောက်တာလည်းဖြစ်ပါတယ်။ယူကရိန်းမှာစစ်တိုက်နေတဲ့ရုရှားပေါ်အမေရိကန်နဲ့ဥရောပနိုင်ငံတွေကဖိအားပေးနေခြင်းအီရန်နဲ့ဆက်ဆံရေးခိုင်မာစေဖို့ရည်ရွယ်ပြီးတွားရောက်တဲ့ပူတင်ရဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒါယူကရိန်းစစ်ပွဲပြီးစတင်ခဲ့ပြီးတဲ့နောက်သမ္မတပူတင်ရဲ့ဒုတိယမြောက်ပြပခီးစဉ်လည်းဖြစ်ပါတယ်။ပြုတ်တဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီယာထိုင်ဝမ်ကိုနောက်လာမှတွားရောက်မှာဖြစ်တယ်လို့ Financial Times သတင်းစာကြီးကအင်္ဂါနေ့ကဆိုပါတယ်။ပလိုစီနဲ့ကိုယ်စားလှယ်အဖွဲ့ဟာအင်ဒိုနီးရှား၊ဂျပန်၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပြီးဟိုင်ဝမ်မှာရှိတဲ့အမေရိကန်စစ်တပ် Indo-Pacific ဌာနချုပ်ကိုလည်းဝင်ရောက်လိမ့်မယ်လို့သတင်းစာကပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ကိုရောက်နေတဲ့ယူကရိန်းသမ္မတကတော့အိုလီနာဆယ်လန်စကီကဒီကနေ့အမေရိကန်သမ္မတကတော့ဂျယ်ဘိုင်ဒန်နဲ့တွေ့ဆုံမှုရှိပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်ဆခဲ့ပြီး၅လအကြာမှာအခုလိုယူကရိန်းသမ္မတကတော့အမေရိကန်ကိုလာရောက်ခဲ့တာပါ။မနေ့တုန်းကတော့သမ္မတကတော့ဆယ်လန်စကီကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တွေ့ဆုံခဲ့ပါတယ်။အခုလိုသမ္မတကတော့ဆယ်လန်စကီအမေရိကန်ကိုလာရောက်တာဟာယူကရိန်းပေါ်အမေရိကန်ရဲ့ဂတိကဝတ်တွေကိုအလေးပေးဖော်ပြဖို့အခွင့်အရေးတစ်ခုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Netprice ကပြောကြပါတယ
်ကျေးဇူးတင်ပါတယ်ရှင်ဥတည်မောင်တန်းကသတင်းချင်းချုပ်ကိုပြောပြသွားတာပါ VOA မြန်မာပိုင်းကနေပြီးတော့အင်္ဂါညချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိတင်ဆက်ခဲ့တာပါရှင်ဒီကနေ့ညအစီအစဉ်ရဲ့ထုတ်လွှင့်ရေးမှူးကတော့အလိမ်ပါပါအသံဖန်းအင်ဂျင်နီယာကတော့ Nelson Lopes ပါရှင်ရုပ်သံအင်ဂျင်နီယာကတော့ Robert McLean ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်နက်နက်6:00နာရီကနေ9:00နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်ကဘာတလွားက VOA နားဆင်ကြတဲ့သောရရှင်အားလုံးကျမရွှင်လန်းကြပါစေရှင် BND ရဲ့အသွေးတွေကနေလည်းဂင်ဝေးကြပါစေကျမအင်ဂျင်နီယာပါ Thank you.
This program has come to you from the Voice of America, Washington.